မင်္ဂလာပါခင်ဗျာ RFA ပေးစာကဏ္ဍကနေနှခွန်းဆက်လိုက်ပါတယ်ကျွန်တော်ကျော်စောဝင်ပါ
ကျွန်တော်ကတော့ထက်အာကာပ
ါအခုပထမဆုံးရောက်ရှိလာတဲ့ပေးစာကတော့တာကေတာမြို့နယ်ကပေးပို့လာတဲ့စာပဲဖြစ်ပါတယ်တက်ဆိုင်ရာတာဝန်ရှိသူတွေကိုသိစေခြင်းလို့ပါတဲ့အခုတာကေတာမြို့နယ်အတွင်းမှာလူရက်မှုတွေအလွန်များနေလို့ပါတဲ့နေကင်းကြောင်တော်မှတောင်လူရက်ထားတွေရှိနေပါပြီနေလေနေကင်းလူမြင်ကွင်းမှာလူဓာတွေတော်တော်ကြောက်ဖို့ကောင်းပါတယ်တဲ့အေးချမ်းစွာသွာလာလှုပ်ရှားရုန်းကန်နေတဲ့ပြည်သူတွေအတွက်အလွန်စိတ်ရှုပ်စိတ်ဆင်းရဲစရာကောင်းရပါတယ်တဲ့အခုတာကိတာမှာနှိကင်းကြောင်တောင်လွယ်အိတ်လွယ်ပြီးမသွားရပါဘူးကြောဘိုးအိတ်ကိုကြောမှမပိုးရဘူးဖြစ်နေရပါတယ်တဲ့တာကိတာနှစ်စည်းရှိအဝိုင်းစတဲ့နေရာတွေအပြင်တာကိတာတစ်မျိုးလုံးနှိပါဟာလူရက်သူတွေရဲ့ဈေးကွက်တစ်ခုလိုတောင်ဖြစ်နေပါပြီတဲ့အဲ့ဒါကိုတက်ဆိုင်ရာအာဏာပိုင်တွေအနေနဲ့ဘလို့ဖြေရှင်းဆောင်ရွက်မလဲဆိုတာကိုစနစ်တကျလုတ်ကင်တင်နေပါပြီတဲ့အဲ့လိုမှမဟုတ်ဖဲဒီအတိုင်းလွတ်ထားမယ်ဆိုရင်ရှေ့ဆက်ပြီးမဖြစ်တင်တာတွေဖြစ်လာနိုင်ပါတယ်တဲ့လူရက်သူတွေကလူရက်ပြန်ပြီးခုခံတဲ့သူတွေကခုခံတဲ့လူသိမှုလူတက်မှုတွေပါဖြစ်လာနိုင်ပါတယ်တဲ့အဲ့လိုအခြေအနေဆိုးတွေမဖြစ်အောင်ပြည်ထဲရေးထွေအုပ်နဲ့အစိုးရအာဏာပိုင်တွေကအ мян ဆုံးစီမံဆောင်ရွက်ပေးဖို့ RFA ပေးစာကဏ္ဍကနေတဆင့်တင်ပြလိုက်ရပါတယ်တဲ့ခင်ဗျာ
အခုပေးပို့လာတဲ့စာကတော့ရခိုင်တိုင်းဒေတာကြီးကမာဦးမြို့နယ်ကပေးပို့လာတဲ့စာပဲဖြစ်ပါတယ်စာထဲမှာရေးသားထားတာကတော့အခုလောလောဆယ်ဝန်ကြီးချုပ်ဦးဖြိုးမင်းသိန်းထုတ်ထားတဲ့ကျောင်းနယ်ကျော်ကျောင်းမအဲ့ရခလေးအကြီးရှိတိုင်းအငယ်မအဲ့ရဆိုတဲ့အမိတွေကြောင့်တတိစီမနယ်ကျော်နဲ့အကြီးရှိအငယ်ကိုဖြစ်လျှော့ပေးလိုက်ရပါတယ်ဒါပေမဲ့အခြေခံပညာအောက်ကကျောင်းဆိုရင်တော့ကျောင်းလက်မခံဘူးဆိုလို့ကျမရဲ့မိမလေးကျောင်းမတက်နိုင်ပဲဖြစ်နေရပါတယ်တဲ့ဒီမိုကရေစီစနစ်လက်ထက်မှာအခုလိုကြုံတွေ့ရလို့တော်တော်စိတ်မချမ်းသာဖြစ်ရပါတယ်မိမလေးခင်ဗျာသူများတွေကကျောင်းတက်ချိန်မှာမတက်နိုင်ရှာပါဘူးအကိုရင်းကလည်းအဲ့ဒီကျောင်းမှာလက်ရှိတက်နေတာပါကျောင်းရှိတဲ့ကိုရက်ွက်တကောင်စင်းလဲရှိတာကို6လမပြည့်လို့ဆိုပြီးပယ်တယ်လို့ပြောပါတယ်တဲ့မောင်နှမ2ယောက်ကျောင်းတူတူမတက်ရသေးဘူးဆိုတော့မိကလေးကအခုအိမ်မှာစိတ်ထိခိုက်နေရပါတယ်ဆိုပြီးပေးပို့လာတာဖြစ်ပါတယ်အဲ့ဒါကိုကဘာကတိအောင်ပြောပြပေးစီချင်ပါတယ်တဲ့ခင်ဗျာ
မိမိမျိုးနယ်ကျေးရွာရက်ွက်အတွင်းကအဖြစ်ပြက်ကိစ္စတွေအစင်မပြေတာတွေကိုပြောကြားခြင်းနဲ့ဆိုရင် RFA message box ကတဆင့်ဖြစ်စေဘာမီအက် rfa.org email ကတဆင့်ဖြစ်စေပြောကြပေးပို့နိုင်ပါတယ်
အခုရောက်ရှိလာတဲ့စာကတော့မိထီလာတက်မတော်ချီမြင့်တဲ့အထက်ဆက်ုံကပေးပို့လာတဲ့စာတစောင်ပဲဖြစ်ပါတယ်။အခုလက်ရှိဖြစ်ပျက်နေတဲ့အခြေအနေဖြစ်ပါတယ်တဲ့။အဲ့ဒါကိုသက်ဆိုင်ရာတောင်ဝင်းရှိလူကြီးမင်းတွေသိစေချင်လို့ပါတဲ့။အကြောင်းအရာကဘာလဲဆိုရင်မိထီလာတက်မတော်ချီမြင့်တဲ့အထက်ဆက်ုံမှာဝန်ထမ်းအင်အား4000ကျော်ရှိပါတယ်တဲ့။နေစားဝန်ထမ်းကစပြီးဝန်ထမ်းအားလုံးလူမှုဖူလုံရေးအာမခံထားရှိရပါတယ်တဲ့။လစာရဲ့200ခန်းလုံးထားရှိရတာပါတဲ့။စေကူတခံယူတာကအစတေဆုံးတာအထိခန်းစား권အတီးတီးရှိကြပါတယ်တဲ့အဲ့လိုလှုပ်ထားတာရှိပေမဲ့နောက်ထပ်အသက်အာမခံကိုအတင်းအဓမ္မထားခိုင်းနေပါတယ်တဲ့အဲ့လိုထားခိုင်းသူကအလုတ်ယုံခွဲမှုအဆင့်ရှိသူကထားခိုင်းနေပါတဲ့ထားရမဲ့ကုမ္ပဏီကအောင်မြင့်မှုမင်းပါတဲ့သူတို့အရာရှိကြီးတွေကြတော့စိတ်ယုံမှုကအစမထားရှိကြပါဘူးတဲ့အောက်ခြေဝန်ထမ်းတွေကိုကြတော့အတင်းအကျပ်ထားခိုင်းနေတာပါတဲ့အဲ့ဒီကိစ္စကိုတက်ဆိုင်ရာလူကြီးမင်းများနဲ့အလုတ်သမားဝန်ကြီးဌာနကတာဝန်ရှိပုဂ္ဂိုလ်များသိရှိဖို့RFA ကတဆင့်တင်ပြလိုက်ရတာဖြစ်ပါတယ်ခင်ဗျာ
အခုနောက်ထပ်ရေးသားပေးပို့လာတဲ့စာကတော့စကိုင်းတိုင်းဒေတာကြီးကပေးစာပဲဖြစ်ပါတယ်စာထဲမှာရေးသားထားတာကတော့စကိုင်းတိုင်းဒေတာကြီးအရာတော်မျိုးကလာဝကဦးစီးဌာနမှာမှတ်ပုံနေတဲ့အင်တာစုဇေယျလောရတာအရန်ခက်ခဲပါတယ်မြို့နယ်စီမံကိန်းဦးစီးဌာနကဦးစီးမှုကမှတ်ပုံနေလို့တဲ့လူတွေစီကနေရမုံငွေဆိုပြီးပတ်စံကောက်ခံနေပါတယ်လူတယောက်ကို1000ကျပ်5000ကျပ်3000ကျပ်လာရောက်လုကန်တဲ့သူကိုကြည့်ပြီးအစဉ်ပြေတဲ့သူဆို1000ကျပ်မပြေတဲ့သူဆို9000ကျပ်အိုက်တက်အစင်မပြေတဲ့သူဆိုရင်3000ကျပ်ဆိုပြီးငွေကြေးများကောက်ခံနေပါတယ်နောက်ပြီးမြို့နယ်လာဝကကလည်းမှတ်ပုံနဲ့လုတဲ့လူတွေကိုအကြောင်းမျိုးပြပြီးအချက်လက်မပြည့်စုံဘူးဆိုပြီးပြန်လွတ်နေပါတယ်အဲ့ဒီလိုအခောက်အခါလာရတဲ့ဒုက္ခကိုမခံချင်တဲ့အတွက်မှတ်ပုံနဲ့တစ်ခုကိုငွေ1000ကျပ်1000ကျပ်ပေးလုနေရပါတယ်အဲ့ဒီလိုမျိုးငွေပေးလိုက်ရင်ငါ့ဦးကော်မတီတွေရဲ့ထောက်ခံချက်လည်းမလိုတော့ပါဘူးတဲ့ဘာဆိုဘာမှမလိုတော့ပဲနေချင်းပြီးရိုက်ပေးပါတယ်ပညာသားပပနဲ့ကျေလက်နေပြည်သူလူထုအပေါ်ကိုမမမကန်လှုပ်ဆောင်နေတဲ့အရာတော်မျိုးကလဘကဌာနနဲ့မြို့နယ်စီမံကိန်းဦးစီးဌာနတို့ကိုတာဝန်ရှိပြည်ထောင်စုဝန်ကြီးများမှအရေးယူစီစစ်ညွှန်ကြားဆောင်ရွက်ပေးပါဖို့လေးစားစွာဖြင့် RFA တောသားရှင်ပေးစာပြန်စာကဏ္ဍကတဆင့်တင်ပြလိုက်ရပါတယ်ခင်ဗျာ
RFA ကိုပေးစာပေးပို့ရမှာဖုန်းနံပါတ်ထည့်သွင်းပေးမယ်ဆိုရင် RFA ကပြန်လည်ဖုန်းဆက်ခေါ်ဆိုအကြောင်းပြန်ပေးမှာဖြစ်ပါတယ်ဆက်သွယ်ရမယ့်ဖုန်းနံပါတ်တွေက399-666-4131 399-004-6963တို့ဖြစ်ပါတယ
်အခုရောက်ရှိလာတဲ့စာကတော့ရခိုင်ပြည်နယ်ကဖြစ်ပါတယ်စာထဲမှာရေးသားထားတာကတော့မင်္ဂလာပါ RFA က ကျွန်တော်ကတော့ရခိုင်ပြည်နယ်မြေပုံမြို့နယ်ပြေချောင်းကျေးရွာအုပ်စုပြိုင်ချောင်းကျေးရွာကဖြစ်ပါတယ်။ကျွန်တော်တို့ကျေးရွာကမူလာတန်းကျောင်းမှာမူလာတန်းကျောင်းသား100ကျော်ရှိပါတယ်။ကျောင်းဆရာက1ယောက်ပဲရှိပါတယ်။ကျောင်းသား100ကျော်ကိုဆရာ1ယောက်ထဲပြနေရတာဘလို့မှအဆင်မပြေပါဘူး။အလဲတန်းလကွဲမှာဆိုရင်လဲဆရာ1ယောက်ထဲရွာသားတွေမှာတော့ဆရာ1ယောက်နဲ့မလုံတော့လို့နောက်ထပ်ဆရာ1ယောက်ကို18သိန်းနဲ့ဆရာ2ယောက်ငှားပြီးပြနေရပါတယ်။မူလာတန်းအတွက်ထပ်ပြီးငှားဖို့ဆိုတာကလည်းရွာသားတွေကမတက်နိုင်ကြတော့ပါဘူးအဲ့ဒါကြောင့်မူလာတန်းဆရာများထပ်ပြီးချပေးစီလိုပါတယ်တဲ့အဲ့ဒီအခြေအနေအကြောင်းအရာတွေကိုပြညာရေးဝန်ကြီးဌာနသိအောင် RFA ကတဆင့်မေတ္တာရက်ခံတောင်းပန်အပ်ပါတယ်တဲ့ခင်ဗျာ
အခုနောက်ဆုံးရောက်ရှိလာတဲ့ဇာကတော့ကချင်ပြည်နယ်ဖားကန့်ကပဲဖြစ်ပါတယ်ပေးပူလာသူကတော့သူ့အမိကိုမဖော်ပြပေးပါနဲ့တဲ့အခုပေးပူလာတဲ့အကြောင်းအရာကတော့တကယ်မျက်မြင်ကိုတွေ့အကြောင်းအရာပါတဲ့ဇာထဲမှာရေးသားထားတာကတော့ဖားကန့်မြို့နယ်စိတ်မှုအုပ်စုနမ်မော်ကျေးရွာအနီးကျောက်စင်းတရွက်ကုမ္ပဏီကရေမစေးတွေကို၄နာရီကနေ၆နာရီအထိတရဝင်ကြောက်ရှာခွင့်ပေးထားပါတယ်တဲ့အဲ့ဒါကိုလုံခြုံရေးလုပ်ပေးနေတဲ့ရဲတွေကခွင့်ပြုချိန်တွင်ရလာတဲ့ရေမစေးတွေစီကကြောက်တွေကိုသူတို့နဲ့ဆိုင်နေဆိုပြီးတပုံတွေဆက်ချေးကောက်ခံနေသူမျိုးသူတက်ဝက်ကိုတက်ဝက်မတရားကောက်ခံနေတာကျွန်တော်တို့မျက်မြင်တွေ့နေရပါတယ်တဲ့ရေမစေးတွေကလည်းအချိန်၂နာရီအတွင်းကြောက်တစ်လုံးရဖို့အရန်ကိုခက်ခဲပါတယ်တဲ့ရလာတဲ့ကြောက်ကိုတော့ရဲတွေကမပြေပဲကင်းထဲကစောင့်ပြီးအတင်းအဓမ္မတက်ဝက်အစုတောင်းနေကြပါတယ်တဲ့အကိစ္စကိုအထက်ကလူကြီးတွေသိအောင် RFA ကတဆင့်တင်ပြပေးစီချင်ပါတယ်ခင်ဗျာဒီတစ်ပတ် RFA ပေးစာကဏ္ဍကတော့ဒီလောက်ပါပဲနောက်ပတ်တွေမှာလည်းပေးပို့လာတဲ့စာတွေကိုတင်ပြပေးမှာမို့စောင့်မျှော်ကြည့်ရှုနားဆင်နိုင်ပါတယ် RFA ကိုကြည့်ရှုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ